နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီကိုပုဂ္ဂိုလ်ကြီးအရာဝေဖန်တိုက်ခိုက်ပြောဆိုခဲ့ပြီးတဲ့နောက်မှာထွက်ပြေးတင်းရှောင်နေတဲ့အမျိုးသားရေးဝါဒီဥဝီရသူအနေနဲ့တလအတွင်အမှုလာရောက်ဖြေရှင်းမှုရန်ကုန်တရားရုံးတစ်ခုကအမိန့်ချဆင့်ခေါ်ပါတယ်တရားရုံးလုံထုံးရဆိုရင်တော့သူ့ပိုဆွဲဆိုထားတဲ့အမှုကိုတလအတွင်းလာရောက်မဖြေရှင်းရင်တရားခံပြီးအဖြစ်သတ်မှတ်ရပွဲရှိတယ်လို့ဥပဒေကျွမ်းကျင်သူတွေကပြောပါတယ်မြန်မာသတင်းပညာသိပ္ပံကျောင်းက VOA ရုံးအလုတ်တင်မတ်အိတ်တန်နာထုံးကပြောပြပါမယ်ရှင
်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှာ124ကနဲ့တရားစွဲဆိုခံထားရလို့ထွက်ပြေးတိမ်းရှောင်နေတဲ့ဆရာတော်ဥဝီရသူကိုတလအတွင်းလာရောက်ဖြေရှင်းမှုမနေ့ကအနောက်ပိုင်းခရိုင်တရားရုံးကအမိန့်ချမှတ်လိုက်ပါတယ်မနေ့ကတရားလိုပြတက်တင်12ဦးမှာကြန့်ရှိတဲ့3ဦးကိုစစ်ဆေးခဲ့ပြီးတဲ့နောက်အခုလိုအမိန့်ချမှတ်လိုက်တာလည်းဖြစ်ပါတယ်။အမိန့်ချမှတ်တာနဲ့ပတ်သက်လို့အနောက်ပိုင်းခရိုင်တရားရုံးပြန်ကြားရေးအရာရှိဒုခရိုင်တရားသူကြီး3ဦးမင်းတန်ကအခုလိုပြောပါတယ်
။တရားရုံးကနေပြီးတော့ကျွန်တော်တရားရုံးများလက်ဆွဲအပိုက် 513 အပိုက်ခွဲ 5 ပေါ့နော်။အဲ့ဒါအရာလည်းကောင်းပုံမှန် 89 ရာဇဝတ်ကျင့်ထုံးဥပဒေပုံမှန် 88 အရာကျွန်တော်တို့ကထွက်ပြေးတင်းရှောင်နေသူတွေအတွက်ထုတ်ပြန်ကြေညာချက်ဆိုတာထုတ်ပြန်ပါတယ်။ဟုတ်။အဲ့ဒီထုတ်ပြန်ကြေညာချက်ကိုသူကတလားပါဟုတ်လား9ရက်8လ2019မှာပြန်ပြီးတရားရုံးပြန်တင်ပြဖို့ချိန်ထားပါတယ်
။တရားရုံးကချမှတ်တဲ့ကြေညာစာနဲ့ပတ်သက်လို့တရားလူတို့ရှိနေဦးခင်မောင်မင်းကအခုလိုရှင်းပြပါတယ်
။ဒီရတော့ကျင့်သုံးဥပဒေပုံမှန် 79-88 ဆိုတာကဟောရန်ကာလအတွင်းမှာထုတ်ဆင်ထားတဲ့ကာလအတွင်းမှာဖမ်းမမိလို့တနည်းအားဖြင့်ဝရန်ဒီမဖြစ်တဲ့အတွေ့ဒီတရားရုံးကိုသတ်မှတ်ကာလအတွင်းသူကိုယ်တိုင်တရားရုံးရှေ့ကိုလာရောက်အမှုရင်ဆိုင်မှုတွေပြညာစာကတ်တာပါအဲ့ပြညာစာကာလကုန်ဆုံးသွားရင်တော့သူဒါတရားခံပြီးဖြစ်ပါလိမ့်မယ
်တရားရုံးရဲ့ပြညာချက်ကိုဆရာတော်ဥဝီရသူတရင်သုံးနဲ့မစိုးရင်ကြောင်းမှာကတ်ရမှာဖြစ်ပါတယ်ပြညာချက်ကတ်တာနဲ့ပတ်သက်လို့ဒုတိယရဲမှူးကြီးမျိုးသူဆိုကအခုလိုပြောပါတယ
်ဒီဆရာဥဝီသူအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှဒီဟိုတရားရုံးမှာဥတိုက်ဟိုတရားရုံးမှာဟိုတရားစွဲဆိုရင်းခံရတယ်ပေါ့ဒါနဲ့ပတ်သက်ပြီးလာဖြေရှင်းမှာဆိုပြီးတော့မှအတိပြီးရဲ့စာဝယ်လိုက်ခဲ့တာအတိပြီးရဲ့ဟိုအမိတ်စာပေါ့အဲ့စာအခုကျွန်တော်တို့ကဟိုခရိုင်ကိုပို့ရတာမန္တလေးခရိုင်ရတဲ့ဖွဲ့မှုရောအဲ့စာမရောက်သေးဘူးပို့တော့ပို့နေပြီမရောက်သေးတာဟုတ်ဟာသူ့သဘောတရားကဟိုလေဟိုသူကဲခင်ရှင်ရှိတဲ့ညမကဲကကရှင်ကျွန်တော်ဒီတရားဆွတင်တော့ဖော်ပြထားတဲ့လိပ်စာပေါ့အဲ့ပေါ်ဝင်မဆက်ရအောင်ဟုတ်ပြီလား
ဆရာတော်ဥဝီရသူကိုတော့မေလ9ရက်နေ့မှာဟောပြောတာနဲ့ပတ်သက်ပြီးတရားစွဲဆိုဖို့ပြည်ထောင်စုအစိုးရကရန်ကုန်တိုင်းအစိုးရကိုညွှန်ကြားခဲ့တာဖြစ်ပါတယ်ရန်ကုန်တိုင်းအစိုးရကညွှန်ကြားတာကြောင့်အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးစန်းမင်းကတရားလိုလုပ်ပြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်124ကနဲ့စွဲဆိုတာဖြစ်ပါတယ်ဆရာတော်ဥဝီရသူဘက်ကတော့ဓမ္မဆက်နဲ့အရေးယူပြီးမှအာဏာဆက်နဲ့အရေးယူခံမင်းလို့လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။ဒါပေမဲ့အစိုးပိုင်းကရန်ကုန်တိုင်းတန်ကနာယကအဖွဲ့ကဩဝါဒပေးဖို့စီစဉ်ခဲ့ပေမဲ့အကြောင်းအမျိုးမျိုးကြောင့်ရွှေ့ဆိုင်းခဲ့ပါတယ်။ဆရာတော်ဥဝီရသူကိုဖမ်းမိရင်းနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကတွာလာတတ်တဲ့နေရာတွေမှာရှာဖွေဆောင်ရွက်တာတွေပြုလုပ်နေတယ်လို့ပြောဆိုနေပေမဲ့အခုအချိန်ထိတော့ဆရာတော်ဥဝီရသူဟာဘယ်နေရာမှာပုန်းရှောင်နေတယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူးရှင်။